စစ်ကောင်စီကအရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ့်ဥပဒေကိုစတင်အကောင့်ထဲပေါ်နေရမှာအမျိုးသမီးတွေအပါအဝင်လူငယ်တွေကိုစင်ရင်းကောက်ယူနေတာကြောင့်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။စစ်မှုထမ်းဥပဒေနောက်ဆက်တွဲဤဥပဒေတွေထုတ်ပြန်ပြီးတော့အကောင့်ထဲပေါ်နေတဲ့အပေါ်မှာလည်းဥပဒေပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုမမသစင်အောင်ကပြောပြမှာပါရှင်။
အခန်းစေကံပုံမှန်59ခုနောက်ဆက်တွဲပုံစံ12ခုနဲ့ဖော်ပြထားတဲ့ပြည်သူစစ်မှုရန်နယူဘရီများ2025ကိုစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းကတရားဝင်ထုတ်ပြန်လိုက်ပါတယ်စစ်မှုထမ်းမှုစင်ခေါ်တဲ့အမိန့်စာရရှိသူဟာဘိုးဖွဲ့ရဲ့ခွင့်ပြုချက်မရှိဘဲပြည်ပနိုင်ငံတွေကိုထွက်ခွာခွင့်မရှိစေရလို့ပြဌာန်းထားတာရက်ကြီးဥက္ကဋ္ဌတွေကိုလုပိုင်ခွင့်ပေးထားတာရက်ကြီးဥက္ကဋ္ဌတွေဟာစစ်မှုထမ်းမှုအသက်ပြည့်သူတွေရဲ့စီးရင်ကိုမြေပြင်ကွင်းစင်ကောက်ယူပြုစုပြီးနှစ်စဉ်တမန်ရမှာမြို့နယ်အဖွဲ့ကိုစီးရင်တင်ပြရမယ်ဆိုတာတွေပါဝင်လာပါတယ်။နောက်ပြီးစစ်မှုထမ်းမှုကိုယ်တိုင်ဆန္ဒပြုသူအရေးအတွက်မပြည့်ဘူးဆိုရင်မြို့နယ်အဖွဲ့ဟာမင်းနိုင်ရွေးချယ်တဲ့နီလန်းဒါမှမဟုတ်ဘ ਹੁ ကတတ်မှတ်တဲ့နီလန်းနဲ့ရွေးချယ်ရမှာတွေထည့်သွင်းထားပါတယ်။မိသားစုအတွင်းစစ်မှုထမ်းမှုအကျုံးဝင်အသက်အရေးအတွက်တဦးထက်ပိုရင်ကျန်သူတွေဟာလည်းအလဲကျတာဝန်ဆက်ထမ်းရမှာတွေလည်းပါလာပါတယ်။ဒီချက်တွေကြောင့်မြို့ရွာနယ်ဒေသတွေမှာစစ်မှုထမ်းမှုအတင်းကျပ်လှုပ်ဆောင်တဲ့ဖိအားတွေရှိလာတယ်လို့ရေဦးမျိုးကန်တူကပြောပါတယ်။သူတို့မျိုးမှာစစ်မှုထမ်းမှုအတွဲသတင်းစုဆောင်နေတဲ့အတွဲဒေသခံတွေတင်းရှောင်နေရတယ်လို့ပြောပါတယ်
။ဟိုညတိုင်းလိုက်ဆွဲရပေါ့ကျွန်တော်တို့မညဟိုရဲနဲ့ကျွန်တော်တို့ပြူအင်အားလေးနဲ့ပေါင်းပြီးတော့ဟိုလိုက်ဆွဲရပေါ့ညတိုင်းအထက်ကဒီထဲမှာသူတို့လုံလုံရင်းနဲ့သူတို့ဟိုတိုက်ခန်းနေကိုစလုံးပိတ်ထားတာပေါ့စနေ15ရက်လောက်တော့ရှိနေပြန်ဟုတ်တို့တချို့စဉ်းစားထားတဲ့သူတွေကတော့ဟိုတက်ဆန်၃ရင်းကိုလက်ထိုးပြီးတော့အဲ့ဒါဖြည့်ချင်းကြပေါ့ဟိုကြာကြာလေးမှမဟုတ်ဘူးမင်းကလေးလည်းအိုက်တန်းနေကြလူငယ်တော်တော်များများတော့ဒီဘက်နေဘက်ကိုထွက်ခဲ့ကြပြီက
ဒီလိုတင်းကျပ်စစ်သားစုဆောင်မှုတွေနဲ့ပတ်သက်ပြီးတော့တက်ဆန်ရကျေးရွာမြို့နယ်တာဝန်ရှိသူတွေကို VOA ကအချိန်ချင်းဆက်သွယ်ဖို့လုပ်ပြီးမြေပြေဖြေဆိုတာမျိုးရှိခဲ့ပါဘူးလက်ရှိထုတ်ပြန်တဲ့အဲ့ဒီပြည်သူစစ်မှုထမ်းနယူဘရီများ2025မှာနိုင်ငံတော်လုံးဒါမှမဟုတ်ဒေတာတချို့မှာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးအတွက်အရေးပေါ်အခြေအနေပေါ်ပေါက်ရင်စစ်မှုထမ်းမှုအရွယ်ရောက်သူအားလုံးဟာစစ်မှုထမ်းဆောင်ရမယ်လို့လည်းပါပါတယ်စစ်မှုထမ်းမှုအသက်သတ်မှတ်ချက်အကျုံးဝင်သူတိုင်းစစ်မှုထမ်းရမှာဖြစ်တယ်လို့စစ်မှုထမ်းပြီးသူများလည်းလိုအပ်ရင်ထပ်ပြီးတော့စစ်မှုထမ်းရမယ်ဆိုတာမျိုးလည်းပါဝင်ပါတယ်အေရီတိုင်းပြည်မှာတော့အမျိုးသမီးတွေကိုပါစီးရင်ကောက်ယူတာတွေရှိတယ်လို့အမည်မဖော်လိုတဲ့ဒေတာကအမျိုးသမီးကပြောပါတယ်သမထားတဲ့စစ်မှုထမ်းဥယေမရတာတွေရှိတာမို့ရက်ကြီးဥက္ကဋ္ဌတွေနေရာမှာစစ်ကောင်စီကတိတက်ခန့်အပ်ထားတဲ့သူတွေဝင်ရောက်ပြီးတော့စစ်သားစုဆောင်ရေးအတွေ့လှုပ်ဆောင်မှုပြင်ဆင်နေတယ်လို့ပြောပါတယ်။အခုချိန်ထိတော့နာမည်စင်းပေးထားပြီးမဲ့ဘယ်တော့ခေါ်မယ်ဆိုတာအတိအကျမသိတဲ့အကြောင်းအဲ့ဒီအမျိုးသမီးကပြောပါတယ်။နာမည်စင်းကောက်ခံထားသူတွေအနေနဲ့ခီးသွွားတာကအစာတက်ဆိုင်ရာကိုအတိပေးခဲ့ရတာမျိုးတွေလို့ရတယ်လို့အုတ်ထင်းသူတွေကစစ်မှုထမ်းရမယ့်သူရှိကြအောင်လက်မှတ်ထိုးထားရတယ်လို့ပြောပါတယ်။လုံသမားများစုနေထိုင်တဲ့လှိုင်းသားရပဲ့အခြေအနေကိုဒေသခံတူကအခုလို့ပြောပါတယ်
။သူတို့အလှည့်ကြပါနော်။တစ်ကနေ16ရက်ပဲရှိရင်တစ်ကတတိကလပေးရမယ်ဆိုရင်တစ်ရက်ကတည်းကဒီကလနှစ်ယောက်ပေးရမယ်ဆိုရင်နောက်16ရက်ကပြည့်တော့မှနောက်တစ်ကဒီကလကိုနောက်နှစ်ယောက်လာကောက်တင်းသွင်းထားတာပါနော်။ဟာဘယ်သူရောမင်းတို့ဝင်ပါလား။ဝင်မင်းတို့နှစ်သိန်းပေးမယ်။တော်ပြီးတော့မင်းတို့လုတ်ပေးကင်ပေးမယ်။အဲလိုအုတ်ကြီးတွေရောပါရအောင်။ဟိုတခါလေကျွတ်တင်ပြင်ဆင်ထားကြ။သိချတဲ့ကောင်လေးသိချတဲ့ကောင်လေးလမ်းမှာတွေ့လို့မိရင်မင်းတို့ဆက်တဲ့ဝင်မလား။အဲအဲ့လိုဆက်တဲ့ဝင်မဝင်ရင်မင်းတို့ထောင်ကြမယ်။ဝင်မယ်ဆိုရင်မင်းတို့ပတ်စံတသိမ်းရမယ်။တသိမ်းရမယ်။မင်းတို့အိမ်ကိုတလားတသိမ်းပေးမှာလို့ပါလို့ပေါ့နော်။ဟိုမပေးလဲပေးမယ်ပေါ့။အဲအဲ့လိုသဘောနဲ့ထောင်ကြခံမလား။မင်းတို့မိဘနဲ့ဆွေးနေမလား။မိဘကခေါ်။တော်ပြီးတော့အဲဆက်တဲ့ဝင်မယ်။ဒီလိုလုပ်ကြ
။ရှိပြီးသားဘက်မှာတော့စစ်မှုထမ်းဖို့တင်းသွင်းခံရတာတွေပထမ်းကျင်သူတွေဆိုရင်ငွေပေးရတာတွေရှိပြီးတော့ရကြီးတာဝန်ရှိသူတွေကစစ်မှုထမ်းမှုရှောင်ရှားနိုင်အောင်တလားတခါစီစဉ်ပေးတာတွေရှိတယ်လို့လေဒေတာခန်တူကပြောပါတယ်။ဥပဒေပါခန်းကားအရစစ်မှုထမ်းခြင်းမှာကိလခွေကာလရှော့ပေါ်ခွေကာလရွှေဆိုင်ခွေတွေရှောက်ထားနိုင်တယ်လို့ဖော်ပြပေမဲ့ဘ ਹੁ အဆင့်အထိအဆင့်လိုက်စီစဉ်မယ်လို့ဖော်ပြထားပြီးဘလို့အချက်ရှိရင်ရှော့ပေါ်ခွေကာလရွှေဆိုင်ခွေရှိမလဲဆိုတာတိတိပပတည်တည်ချာချာဖော်ပြထားတာမရှိပါဘူး။စစ်မှုထမ်းမှုစင့်ခေါ်တဲ့အမိန့်စာရရှိသူဟာဘ ਹੁ အဖွဲ့ရဲ့ခွင့်ပြုချက်မရှိဘဲပြည်ပနိုင်ငံတွေကိုထွက်ခွာခွင့်မရှိစေရလို့ပြဋ္ဌာန်းထားတာကြောင့်ပြည်ပကိုခီးသွွားလုံးလုံးမဲ့လူငယ်တွေပေါ်မှာတက်ရောက်မှုတွေရှိလာတယ်ဆိုပြီးတော့စိုးရင်ကြပါတယ်မြန်မာနိုင်ငံမှာစစ်မှုထမ်းရဲ့အကျုံးဝင်သူအမျိုးသား 6.3 တန်းအမျိုးသမီး 9.8 တန်းစုစုပေါင်း 14 တန်းနီးပါးရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်စစ်မှုထမ်းရမယ့်အသက်ပိုင်းခြားကို တမန်အရတာအမျိုးသားတွေမှာ session နှစ်ကနေ35နှစ်အတွင်းနဲ့အမျိုးသမီးတွေမှာ session နှစ်ကနေ28နှစ်အတွင်းဖြစ်ပြီးဆရာဝန် engineer လို့အတတ်ပညာရှင်တွေဆိုရင်အမျိုးသားဖြစ်ပါကအသက် session နှစ်ကနေ45နှစ်အမျိုးသမီးဖြစ်ပါကအသက် session နှစ်ကနေ35နှစ်ဆိုပြီးစစ်မှုရန်တက်ကိုတတ်မှတ်ထားပါတယ်ရှင်